နိုင်ငံတော်တည်ဆောက်ဖို့မှုနဲ့တရားဆွဲဆိုတာခံရတဲ့အရင်စစ်ကောင်းဆောင်ဟောင်းဘိုဗက်စ်မူရှရဖ်အပေါ်မှာနိုင်ငံတော်အစိုးရချမှတ်ထားတဲ့ခီးသွားလာခွင့်ပိတ်ပင်မှုကိုရုပ်သိမ်းပေးဖို့အတွက်ပါကစ္စတန်တရားရုံးကနေအမိန့်ချမှတ်လိုက်ပါတယ်။ပြည်ပထွက်ခွာခွင့်တားမြစ်ထားတဲ့စီးရင်တဲ့ကနေသူ့ရဲ့နာမည်ကိုဖယ်ရှားပေးဖို့အတွက်မစ္စတာမူရှရဖ်ရဲ့ပန်ကြားချက်ကိုကျယ်ပရီးနေမှာတရားရုံးကခွင့်ပြုခဲ့တာပါ။ဒါပေမဲ့တရားရုံးကအမိန့်ချမှတ်ပြီးလုံဆောင်ခွင့်မရှိသေးတဲ့15ရက်အတွင်းမှာပဲအစိုးရဘက်ကပြန်လည်လျှောက်ထားခွင့်ရှိနေပါတယ်။မစ္စတာမူရှရဖ်ကိုမတ်လထဲမှာနိုင်ငံတော်တည်ဆောက်ဖို့မှုနဲ့တရားဆွဲဆိုခဲ့တာဖြစ်ပါတယ်။အခုဒူဘိုင်းမှာနေတဲ့သူ့ရဲ့မိခင်မမမချမ်းဖြစ်နေတာကိုသွားပြီးကြည့်ကျင်တယ်လို့မစ္စတာမူရှရဖ်ကပြောပါတယ်။သူ့ရဲ့တမရတက်တန်းဆက်နိုင်ဖို့အတွက်2009ခုနှစ်မှာဖွဲ့စည်းပုံအခြေခံဥပဒေကိုခေတ္တဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့တာနဲ့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာခဲ့တာပါဝင်မစ္စတာမူရှရဖ်ရဲ့လောက်ရတဲ့နဲ့ဆက်နွယ်ပြီးအခုလိုတရားဆွဲဆိုခဲ့တာဖြစ်ပါတယ်။အခုဆွဲဆိုထားတဲ့ပြစ်မှုကိုသူကျူးလွန်ကြောင်းထင်ရှားရင်တော့အသက်80ရှိပြီဖြစ်တဲ့မစ္စတာမူရှရဖ်ဟာတည်ရန်ကြခံရပွဲရှိနေပါတယ်။